Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ1ရက်ဗုဒ္ဓဘုနေ့နံနက်ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ် Line to meter 3249ရို့အပြင် Line lat meter 190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ကျွန်တော်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့မတ်သိန်ဂီထိုင်းနဲ့အတူတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်အာဖရိကမှာကိုဗစ် Omicron ပိုးသစ်တွေ့ရှိတယ်လို့အတည်မပြုခင်ကတည်းကဥရောပတိုင်းမှာရောက်ရှိနေခဲ့ပြီးအခုအခါမှာတော့နိုင်ငံပေါင်း20လောက်မှာပြန့်နှံ့နေပြီဆိုတဲ့သတင်းဒါအပြင်နိုင်ငံတော်အတိုင်းပင်ခံတော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုနောက်ထပ်အဂတိလိုက်စားမှုပုံမှန်အနေနဲ့တရားစွဲဆိုလိုက်တယ်ဆိုတဲ့သတင်းစတဲ့မြန်မာနဲ့ကဘာကစိတ်ဝင်စားကြတဲ့နေ့ကိုတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။စစ်တပ်ရဲ့ဒီပန်းရင်စစ်စင်ရေးအတွင်းမှာမီးလောင်ဖျက်ဆီးခံရမှုတွေရှိနေတဲ့အခြေအနေကိုနောက်ပိုင်းမှကြားရဖို့ရှိပါတယ်။တခါဆစ်ဟာနာသိမ်းခဲ့တာ10လအကြာမှာဒုက္ခတွေပြဿနာဆိုးရွားလာနေတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော
့ချင်းပြည်နယ်ကိုမြို့နေမှာပေါ့နော်။၄တောင်းလောက်ရှိတယ်။ပြီးတော့ချင်းပြည်နယ်ပြင်ပမှာထွက်သွားတဲ့အိန္ဒိယဖက်ကိုထပ်ပြေးသွားတဲ့လူတွေက3000ကျော်လောက်ရှိမယ်လို့ကျွန်တော်ခန့်မှန်းထားတယ်
။ဒါကတော့ချင်းလူခွင့်ရေးအဖွဲ့ကတာဝန်ရှိသူတဦးကနေ VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအင်္ဂါနေ့ညဆွေးနွေးကအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုံးလွှင့်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့မတ်သိန်ဂီထိုက်တို့ကတင်ဆက်မှာပါရှင်။
ကိုဗစ်မျိုးကွက်သစ် Omicron ကိုတောင်အာဖရိကတိုင်းမှာတွေ့ရှိကြောင်းတရားဝင်အတည်မပြုခင်ကတည်းကအနောက်ဥရောပမှာရောက်ရှိနေပြီဖြစ်ကြောင်းအထောက်အထားသစ်တွေထွက်ပေါ်လာပါတယ်။ Netherlands နိုင်ငံကိုတောင်အာဖရိကကနေလေကြောင်းကနေရောက်လာတဲ့ခီးသည်တွေမှာကိုဗစ်ရောဂါပိုးသစ်ကူးစက်မှုပထမဆုံးအတည်ပြုခဲ့ပြီးဖြစ်တဲ့တောက်ကြာနေမတိုင်ခင်သတင်းတပတ်တိတိဆောတဲ့နိုဝင်ဘာလ19ရက်နေ့မှာကတည်းကယောဂပိုးသစ်ကိုဓာတ်ခွဲနမူနာတွေ့ရှိထားကြောင်းအင်္ဂါနေ့ပါပဲတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါရယ်ဗြိတိန်ကနေဒါစကော့တလန်ဩစတြေးလျာဩစတီးရီးယားစပိန်ဆွီဒင်နိုင်ငံတွေမှာလည်းယောဂပိုးသစ်တွေ့ရှိမှုအတည်ပြုထားပြီးပြင်သစ်နဲ့ဂျပန်နိုင်ငံတို့လည်းပထမဆုံးကူးစက်မှုတွေကိုအင်္ဂါနေ့ကအတည်ပြုလိုက်တာကြောင့်အခုဆိုရင် Omicron ပိုးသစ်ကူးစက်တဲ့နိုင်ငံပေါင်း20လောက်ရှိနေပြီဖြစ်ပါရယ်ယောဂပိုးသစ်ကူးစက်ပြန့်နှံ့လာခြင်းမှာပဲလက်ရှိကိုဗစ်ကာကွယ်ဆေးတွေဟာထိရောက်မှုနည်းနိုင်တယ်လို့ကာကွယ်ဆေးထုတ်လုပ်တဲ့ Moderna ဆေးကုမ္ပဏီကြီးရဲ့အကြီးအကဲ Stephen Bunce ကအင်္ဂါနေ့မှာ Financial Times သတင်းစာကိုပြောဆိုလိုက်ပါတယ်။ဒါအပြင်ဒါပေမဲ့လည်း AstraZeneca ကာကွယ်ဆေးပူးတွဲထုတ်လုပ်ခဲ့တဲ့ Britain Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့လက်ရှိကာကွယ်ဆေးဟာကိုဗစ်ရောဂါပိုးတွေကိုတိတိယောက်ယောက်ကာကွယ်နိုင်တာတွေ့ရပြီးOmicron ပိုးသစ်ကိုအကာအကွယ်မပေးနိုင်တဲ့အထောက်အထားမျိုးမတွေ့ရှိရသေးဘူးလို့ပြောဆိုပါရခင်ဗျာ
ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ် Omicron ကူးစက်ခံထားရသူတွေပထမဆုံးတွေ့ရှိကြောင်းဂျပန်နဲ့ပြင်သစ်တို့ကအင်္ဂါနေ့မှအတည်ပြုပါတယ် Omicron ကိုရိုနာဗိုင်းရပ်စ်မျိုးကွဲရဲ့ကမ္ဘာလုံးဆိုင်ရာအန္တရာယ်အလွန်များကြောင်းပြင်းထန်တဲ့အကျိုးဆက်တွေနဲ့ကူးစက်မှုတရှိန်တိုးများလာနိုင်ကြောင်းကနအူတွေ့ရှိချက်တွေကိုအခြေခံပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ
် There might be the higher transmissibility according to initial reports and
ကနေဦးတွေ့ရှိချက်တွေအရကူးစက်မှုနှုန်းမြန်မာကောင်မြန်မာနိုင်ပြီးခန္ဓာကိုယ်ရင်ခုခံဆွမ်းအားစနစ်ကိုလည်းထိုးဖောက်ဝင်ရောက်ကောင်ဝင်ရောက်နိုင်တာတွေ့ရပါတယ်ဒါကြောင့်လည်းအသေးအချာလေ့လာနေပါတယ်လို့ WHO ရဲ့ပြောခွင့်ရ Christian Lindemeyer ကဆွစ်ဇာလန်နိုင်ငံဂျီနီဗာရုံးချုပ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဂျပန်မှာတွေ့ရတဲ့ပထမဆုံးလူနာကတော့နမီးဘီးယားနိုင်ငံကနေဂျပန်ကိုဆက်ရောက်လာတဲ့ဧည့်သည်တစ်ဦးဖြစ်ကြောင်းဂျပန်ဘက်ကအတည်ပြုပါတယ်။ဂျပန်နိုင်ငံနာရီတလီစိတ်ကိုတင်းငွေနေနေကဆက်ရောက်လာတဲ့အသက်30ကျော်အမျိုးသားမှာကူးစက်ခံထားရတာကိုတွေ့ရှိခဲ့ရတာဖြစ်ပြီးသူ့ကိုတော့တီးခြားခွဲပြီးတော့ဆေးရုံတင်ထားတယ်လို့ဂျပန်အစိုးရပြောခွင့်ရကပြောပါတယ်။အိန္ဒိယသမုဒ္ဒရာတွင်းကပြင်သစ်ပိုင်းဂျွန်ရီယူနီယံမှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်ခံထားရသူကတော့အသက်53နှစ်အရွယ်အမျိုးသားတဦးဖြစ်ပါတယ်ရှင်
။ရုရှားအနေနဲ့ယူကရိန်းနိုင်ငံအပေါ်ရန်လိုတဲ့ပြုမှုဆောင်ရွက်မှုတွေကိုတိုးပြီးလှုပ်ဆောင်လာမယ်ဆိုလို့ရှိရင်ပြင်းထန်တဲ့နောက်ဆက်တွဲအကျိုးဆက်တွေကိုခံစားရလိမ့်မယ်လို့ American နိုင်ငံသားဝင်ကြီး Anthony Blinken ကသတိပေးပြောကြားလိုက်ပါတယ်။ ယူကရိန်းနယ်စပ်မှာရုရှားတပ်တွေရဲ့လှုပ်ရှားမှုအပေါ်အမေရိကန်အနေနဲ့အထူးစိုးရိမ်ကြောင်းလက်ဗီးယားနိုင်ငံမျိုးတော်ရီဂါကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကလင်ကလက်ဗီးယားနိုင်ငံသားရဲ့ဝန်ကြီးနဲ့အင်ကာနိတ်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတာပါပြောဆိုခဲ့တာဖြစ်ပါတယ်လက်ဗီးယားနိုင်ငံမျိုးတော်ကNATO အဖွဲ့ဝင်ဝင်ကြီးများဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့ NATO အဖွဲ့ဝင်နိုင်ငံသားရဲ့ဝင်ကြီးတွေဟာရုရှားရဲ့စီးရဲလှုပ်ရှားမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ NATO အတွင်းရေးမှူးချုပ်ဂျင်းစတင်ဘာ့ကလည်းတင်းမာမှုတွေရှော့ချဖို့ရုရှားကိုတိုက်တွန်းခဲ့ပြီးယူကရိန်းနဲ့ဆက်မှာရုရှားရဲ့စီးရဲလှုပ်ရှားမှုနဲ့ပတ်သက်လို့ရှင်းလင်းပြောဆိုတာမျိုးမရှိကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့ယူကရိန်းရဲ့စစ်အင်အားတိုးချဲ့မှုတွေကိုကူညီရမှာ NATO အနေနဲ့သတ်မှတ်ထားတဲ့ဘောင်ကျော်လာခဲ့ရင်ရုရှားအနေနဲ့မလွဲမရှောင်သာတုံ့ပြန်ရတာမျိုးဖြစ်လာနိုင်တယ်လို့အင်ကာနိတ်ကပြောမော်စကိုကနေပြောဆိုခဲ့ပါတယ်ယူကရိန်းနယ်မြေမှာဒုံးလက်နက်နဲ့တိုက်ခိုက်နိုင်တဲ့စနစ်မျိုးတက်စင်မယ်ဆိုလို့ရှိရင်မော်စကိုကို9မိနစ်ကနေ10မိနစ်အတွင်းရောက်လာနိုင်ပါတယ်ဒါမှမဟုတ်အတန်ထက်အနည်းဆုံး5ကြာမြန်တဲ့ hypersonic လက်နက်နဲ့ဆိုလို့ရှိရင်5မိနစ်အတွင်းမော်စကိုကိုရောက်လာနိုင်ပါတယ်စဉ်းစားကြည့်ကြပါလို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်
အမေရိကန်ကသတ်မှတ်ထားတဲ့ပြည်ပအကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းစင်းကနေကိုလံဘီယာမတ်စ်ဝါဒီသဘုံအဖွဲ့ဟောင်းကိုဖယ်ရှားလိုက်ပါပြီ။ FAS လို့ခေါ်ကြတဲ့ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်အဖွဲ့ကိုတရားဝင်ဖျက်သိမ်းပြီးလက်နက်ဖြုတ်သိမ်းရေးအမေရိကန်နဲ့ကိုလံဘီယာကြားသဘောတူခဲ့ပြီးနောက်9နှစ်အကြာမှာအခုလိုဆောင်ရွက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနီတိုကညာချက်မှာပြောပါတယ်ဒီအဖွဲ့ဟာအကြမ်းဖက်ဝါဒဒါမှမဟုတ်လေအကြမ်းဖက်ဝါဒဆွဲလှုပ်ရှားမှုတွေမှာပတ်သက်နေတဲ့ခိုင်မာတဲ့အဖွဲ့အစည်းတစ်ခုမဟုတ်တော့ကြောင်းလဲနိုင်ငံသားရေးဝန်ကြီးကပြောပါတယ် FAS အဖွဲ့အပေါ်အကြမ်းဖက်အဖွဲ့အစည်းကနေပဲ့ဖြက်လိုက်ပေမဲ့အဖွဲ့ရဲ့ခေါင်းဆောင်ဟောင်းတွေအပေါ်အမေရိကန်ကဆွဲဆိုထားတာတွေဒါမှမဟုတ်လေနောက်ပိုင်းဆွဲချက်တင်ဖို့ဖြစ်လာနိုင်ခြေတွေကိုတော့တည့်ရောက်မှုရှိမှာမဟုတ်ဘူးလို့လဲဝန်ကြီးဘလင်ကင်ကပြောပါတယ်ရှင်
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးယာရုကဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုအာဂတိလိုက်စားမှုဆွဲချက်အသင့်နဲ့အာဏာပိုင်တွေကအရေးယူလိုက်ကြောင်းနိုင်ငံပိုင်သတင်းစာတွေကဖော်ပြပါရတယ်။နိုင်ငံတော်ပိုင်ရဟယင်ဝဲယူအသုံးပြုရမှာလှုပ်ထုံးလှုပ်နှီးနဲ့မညီဘဲတိုင်းပြည်ဗန္ဒာထိခိုက်စေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရနေပြည်တော်မှာအင်ကာနေကပဲတိုင်ကြားထားကြောင်းသတင်းထုတ်ပြန်ခဲ့ပါရတယ်။ဖေဗရူလာ1ရက်နေ့စစ်တပ်ကအာဂတိပြည်နောက်ပိုင်းယာရုကဖယ်ရှားခံခဲ့ရတဲ့အရသာအစိုးရထိတ်တန်းကောင်းဆောင်တဲ့အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းနေချိန်မှာပဲအာဏာပိုင်တွေကနောက်ထပ်စွဲချက်အသစ်နဲ့ရေးယူဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။အခုနောက်ဆုံးစွဲချက်အတွက်တရားရုံးကအပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ခဲ့ရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်။
ဆူရနိုင်ငံမြို့တော်ခတ်တွန်မြို့လယ်မှာအင်ကာနေတုံးကလူပေါင်းတောင်းချီပေးဆရာနာသိမ့်မှုဆန့်ကျင်ဆန္ဒပြကြတာမှာလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးနဲ့တုံးပြီးဖြိုခွဲခဲ့ပါတယ်ဆန္ဒပြပွဲတွေအစပိုင်းမှာတော့မြို့တော်ခတ်တွန်နဲ့အနီးဝန်းကျင်မြို့တွေကိုဆက်ထားတဲ့တံတားတွေဖြန့်ထားခြင်းသမရနန်းတော်ကိုချီတက်ဖို့စီစဉ်ထားတဲ့ဆန္ဒပြသူတွေရှိရာမြို့တော်တွင်းကိုလက်နယ်အပြည့်စုံနဲ့ရဲတပ်ဖွဲ့တွေဆီလွတ်ခဲ့ပါတယ်သမရနန်းတော်နဲ့မိုင်ဝက်လောက်အကွာမှာလမ်းမကြီးကိုပိတ်ပြီးစစ်သားတွေတန်းရပြန်ဖို့ကြွေးကြော်ခဲ့ကြတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေအတံပုံးတွေနဲ့ပြစ်ခတ်ဖြိုခွဲပါတယ်ပြီးခဲ့တဲ့လအတွင်းဆူဒမာဆီယာနာတင်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တွင်ရခဲ့တဲ့သဘောတူညီချက်ကိုလည်းရခဲ့တဲ့သဘောတူညီချက်နဲ့ဝန်ကြီးချုပ်အက်ဒဲလာဟာမုတ်ကိုပြန်လည်ခန့်အပ်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံရေးအင်အားစုတွေကတော့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြဖို့စော်ဩနေပြီးအရက်ဖက်အာဏာအပြည့်အဝရယေတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံအရေးတာလီဘန်နဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကာတာနိုင်ငံဒိုဟာမြို့မှာနေရက်ကြာဆွေးနွေးပွဲအင်ကာနိမှာအဆုံးသတ်ခဲ့ပြီးဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်ကထိတ်ချုပ်ထားပြီး ပိတ်ဆို့အရေးယူရာတွေကိုရုတ်သိမ်းပေးဖို့တောင်းဆိုတဲ့အကြောင်းတာလီဘန်တွေကပြောဆိုပါရတယ်။အာဖဂန်လူဦးရေရဲ့တဝက်လာဟာဒီနေ့ဆောင်းရာသီမှာအငတ်ဘေးဆိုင်မဲ့အခြေအနေနဲ့ကြုံနေရကြောင်းကုလသမဂ္ဂကသတိပေးထားပြီးဗန်နာရေးအထောက်ပံ့တွေတုံ့ပြန်ပေးကြဖို့နိုင်ငံတကာအကူအညီရေးအဖွဲ့တွေနဲ့အလူရှင်တွေရဲ့တိုက်တွန်းအလူရှင်တွေကိုတိုက်တွန်းမှုတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နဲ့တာလီဘန်တွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အမေရိကန်ဘက်ကအထူးကိုယ်စားလှယ်သောမတ်ဝက်စ်ဦးဆောင်တဲ့အဖွဲ့နဲ့တာလီဘန်တို့ဘက်ကနိုင်ငံခြားရေးဝန်ကြီးအမေရာခန်မူတာကီတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ပါတယ်။ဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးကျန်းမာရေးပညာရေးလုံခြုံရေးနဲ့စာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတွစ်တာလူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်
။အသက်၅နှစ်အရွယ်ယာဇီဒီအမျိုးသမီးတဦးကိုမင်္ဂလေးတဦးကို2015ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့အစ္စလာမ်အစွန်းရောက် IS အဖွဲ့ဝင်ဟောင်းတဦးကိုဂျမနီတရားရုံးတစ်ခုမှာအင်ကန်နီကပြစ်ဒဏ်ချမှတ်ပါတယ်။အီရတ်နိုင်ငံသားတာဟာအယ်ဂျမီလီကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်ပါတယ်။ဒါအပြင်အသက်ခံခဲ့ရတဲ့မင်္ဂလေးငယ်ရဲ့မိခင်ကိုလည်းဒေါ်လာ 9,000 ပေးဖို့လဲတရားရုံးကအမိန့်ချမှတ်ပါတယ်။မိခင်ဖြစ်သူကတော့အဖမ်းခံခဲ့ရပြီးတဲ့နောက်မှာအသက်ရှင်လွတ်မြောက်လာတာဖြစ်ပါတယ်ရှင
်။ကုဆောင်မိုးကျော်နဲ့မတ်သိန်ကြီးထိုက်ပါရှင်။ဗုဒ္ဓဘုနေ့နဲ့ခင်သတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့ Omicron ဒီ COVID မျိုးကွဲကိုကာကွယ်ဖို့အတွက်နှာခေါင်းဆီးတွေမဖြစ်မနေတက်ဖို့တာဝန်ရှိသူတွေကတိုက်တွန်းလိုက်တာကိုတင်ပြဖို့ရှိပါတယ်။အခုတော့ဒီပဲရင်စစ်စင်ရေးအတွင်းမှာမီးလောင်ဖျက်ဆီးခံရမှုအခြေအနေကိုကြည့်ကြရအောင်ပါ။စစ်ကောင်စီကနယ်မြေရှင်းလင်းခဲ့တဲ့ဒီပဲရင်အရှိကျန်းညောင်လှကျေးရွာမှာဒေသခံတွေရဲ့စိုက်ကယ်တွေနဲ့ဒုက္ခသည်တွေအတွက်လှူဒန်းထားတဲ့ပစ္စည်းတွေကိုစစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မီးရှို့ပြီးတဲ့နောက်မှာစစ်ကောင်စီတပ်တွေကျေးရွာကနေထွက်သွားတဲ့အတွက်ဒေသခံတချို့နေရပ်ပြန်ခဲ့ကြပြီမဲ့အများစုကတော့ဒုက္ခသည်ဖြစ်တန်းချောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ပြီးခဲ့တဲ့နိုဝင်ဘာလ28ရက်ကစစ်ကောင်စီကလေကြောင်းအင်အားပါတုံးပြီးနယ်မြေရှင်းလင်းခဲ့တဲ့စကိုင်းတိုင်းဒီပဲရင်ညောင်လကျေးရွာမှာနိုဝင်ဘာ30ရက်အင်္ဂါနေ့မနက်ပိုင်းမှာတော့စစ်ကောင်စီတပ်တွေကဒေသခံတွေရဲ့စိုက်ကယ်တွေအပြင်စစ်ဘေးဒုက္ခသည်တွေအတွက်ထားရှိတဲ့အဝတ်အထည်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖျက်ဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပါတယ်
။ဘာသာရေးကြောင့်ဒီမှာမီးရှို့တယ်။စိုက်ကယ်တွေပုံရှို့တာလား။စိုက်ကယ်တွေပုံရှို့တဲ့ညောင်လဒီကဒီကမိကနေရာထားတဲ့ဟာတွေရောစစ်ဘေးကြောင့်ဒီသူကဟိုနှူတန်းထားတဲ့အထုပ်တွေကိုပုံဖြတ်ပြီးသွားတယ်။အိမ်ကတော့မလောင်ကျွန်းစီတိုင်းတစ်ဆိုင်တော့လောင်ကျွန်းတယ်။ဆိုင်ကြီးကတော့ဆံမဲရေဆနာကြီးကိုတော့ရှိမှာ။ဆိုင်ကြီးလည်းမိပုံရှိသွားတယ်။ဖြတ်စီကတော့သူတို့ထေဖြတ်ပြီးတော့ပြန်ထွက်တော့တာအဲဒီဟိုမိကသားတွေလည်းအကုန်တကားကြီးကအကုန်ဝါးကြီးကရန်ချူပြီးတော့ပုံဖြတ်ပြီးသွားတယ်။
နိုဝင်ဘာလ29ရက်တနင်္လာနေ့မနက်ပိုင်းကလည်းစစ်ကောင်စီတပ်တွေဟာညောင်လကျေးရွာကဒေသခံတွေပိုင်ဆိုင်တဲ့စိုက်ကယ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါသေးတယ်။အခုလိုဒေသခံတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုဖျက်ဆီးပြီးနောက်စစ်ကောင်စီတပ်တွေဟာကျေးရွာကနေပြန်လည်ထွက်ခွာသွားတဲ့အတွက်ဒေသခံအချို့ဟာနေရပ်ကိုပြန်ကြပါဗါတယ်။အများစုကတော့ဆေးဘေးဒုက္ခသည်အဖြစ်ဘေးလွတ်ရာမှာတန်းရှောင်နေရသေးတယ်လို့ဆေးဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကအခုလိုပြောပါဗါတယ်။
ဟုတ်ကဲ့ဒီပြန်လေကြပြီလားကျွန်တော်ဒီစစ်ကောင်စီပြန်သွားပြီဆိုတော့ညောင်လာပါတော့မရှိတော့ခါကျွန်တော်ပြန်ပြီးတော့ဟောလုံးနေဟုတ်ပြန်ရောက်ပါကြပါဟုတ်ဒုက္ခတွေပြန်နေတယ်ကြဟုတ်ဟောလာတော့ပြန်သွားကျွန်တော်တို့ဟိုခု300ဆိုကျွန်တော်တို့ရွာ300လောက်ပြန်နေဆိုခြားရွာရောက်ပြန်ဆိုတော့ရှိတော့ရှိသေးတယ်ကျွန်တော်1000လောက်တော့ရှိသေးတယ်ဟုတ်အများသူလည်းဟိုကြောက်တယ်ပြီးတော့မပြန်ကြသေးဘူးဟုတ်ဒီနေရာမှာကျွန်တော်တို့ပြန်ပြီးကြည့်ရတော့ပြန်စစ်ကောင်စီဘာတွေလုပ်ထားခဲ့တော့ဘာတွေသူတို့ချီရတယ်သူတို့များဥမာတခုကထားခဲ့အောင်မမိုင်းလို့ဟာမျိုးဘုံလို့မထားခဲ့လို့ရှိရင်ပြန်ပါတယ်ကျွန်တော်တို့ဟိုကြာဒီကြာရပြည်သူကမပေါ်ကြသေးဘူးကော
ဒုက္ခသည်အများစုဟာတောတောင်တွေထဲမှာခိုလုံနေရတယ်လို့စစ်ဘေးလွတ်ရာကြေးရာတွေမှာလည်းတွားရောက်ခိုလုံနေကြရတာပါနိုဝင်ဘာလ28ရက်ကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းရဟတ်ရင်ဘော်ကပြစ်ခတ်လို့ညောင်လကြေးရွာကအရက်သားပြည်သူ၄ဦးသေဆုံးခဲ့ပါတယ်ဒီဘေးရင်မျိုးနယ်ထဲမှာစစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆူတယ်လို့မိုင်းဆွဲတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်လေချောင်းကနေရဟတ်ရင်တွေတုံးစစ်အင်အားတွေတိုးချပြီးနယ်မြေရှင်းလင်းတာတွေလှုပ်ဆောင်နေတာဖြစ်ပါတယ်။နိုဝင်ဘာလဇန်ပိုင်းကစလို့စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းထဲမှာနယ်မြေရှင်းလင်းမှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်လာတယ်လို့လေချောင်းကနေလည်းစစ်ကူပေးနေတယ်လို့ဒေသခံတွေကပြောပြပါတယ်ခင်ဗျာ
။ကုရဲမော်မရှင်ဆက်လက်ပြီးတော့စစ်အာဏာသိမ်းဆယ်လအကြာဒုက္ခသည်ပြဿနာတွေဆိုးရွားလာတဲ့အခြေအနေကိုတင်ပြမှာပါ။ မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာဆယ်လကြာလာချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူသိမ်းတဲ့ချီရှိလာပါပြီ။ချင်း၊ကယား၊ရှမ်းစတဲ့ပြည်နယ်တွေနဲ့မကွေးတိုင်း၊စကိုင်းတိုင်းတို့ဘက်မှာရွာလုံးကျွတ်ဘေးလွတ်ရာထွက်ပြေးနေကြရသူတွေလည်းရှိနေပါတယ်။နိုဝင်ဘာလ26ရက်နေ့ကဆိုလို့ရှိရင်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရွာတွေကိုစစ်တပ်ဝင်လာတဲ့အတွက်ကြောင့်အနီးအနားကကျေးရွာ900ထက်မနည်းပြည်သူတွေထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အခုလိုစစ်ဘေးဒုက္ခသည်တွေပိုးပြီးများလာနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
။စစ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်းနဲ့စကိုင်းတိုင်းစတဲ့နေရာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာထွက်ပြေးကြရတဲ့ဒေသခံတွေလည်းပိုပိုပြီးများလာနေပါတယ်။နိုဝင်ဘာလ29ရက်တနင်္လာနေ့ကစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကတင်းသာရွာကိုစစ်ကောင်စီအင်အား80လောက်ရွာထဲဝင်ရောက်တပ်ဆွဲတဲ့အတွက်ရွာလုံးကျွတ်ထွက်ပြေးကြရတယ်လို့တင်းသာရွာသားတဦးက VOA ကိုပြောပါတယ်။တင်းသာရွာကိုဝင်လာတဲ့အတွက်အနီးအနားကျေးရွာကပါထွက်ပြေးနေရပြီးကျေးရွာ900ရွာထဲမှနေထွက်ပြေးတိမ်းရှောင်နေရတယ်လို့အခုလိုပြောပါတယ်
။ရွာထဲမှာစစ်ကောင်စီကစစ်သားတွေလာနေလို့အင်အား80 80 80ကျော်လာနေလို့အဲကြောင်ရှောင်းရလားကျွန်တော်တို့ပြန်သားဝင်တဲ့အတွက်ကြောက်ဖူးဒုံးနယ်ရှိကြီးပြီပါရှောင်းနေကြတယ်ကြောက်ကြောင်နေခွဲမှနေမြင်းချင်းလေးဝင်နေတာကြောက်ပြကသူကချက်ကောင်စီနေမြင်းဦးချက်ကောင်စီချင်းချုပ်တဲ့ဒီစောထီရွာဆိုတော့အဲ့ဒီကနေမှနေမြင်းချင်းလေးကိုကြောက်ပြနေပြီးတော့ချက်သေးရင်ကျွဲ့လို့ညီချင်းလို့ကိုပူလို့လေကြားလို့ရှားတော်လို့နွားလို့ဆိုတာမြင့်ရှိလို့ကြားရတယ်အကုန်ရှောင်းရတာမြက်ကနောက်ဖက်ကြတော့ကျွန်တော်တို့နန္ဒောတို့အောင်သာရတို့ကျန်သားတို့တင်သားတို့ကြောက်ဖူးရှိကြီးဒုံးနယ်အကုန်ရှောင်းရတာအဲ့ဒါကြာ
ကလေးမျိုးနယ်တောင်ပိုင်းကကျေးရွာတော်တော်များများမှာစစ်ကောင်စီကမကြာခဏနယ်မြေရှင်းလင်းရေးလုပ်လို့ထွက်ပြေးနေကြရတာဒါနဲ့ဆိုရင်ရှစ်ကြိမ်တဲ့မနေ့ရှိသွားပြီလို့ပြောပါတယ်။ကယားပြည်နယ်မှာလည်းအိုးပြစ်အိမ်ပြစ်ဘေးလွတ်ရာနေရာတွေကိုပုံခုနေကြရသူတိမ်းနဲ့ချီပြီးရှိနေပါတယ်။စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားချိန်ကစလို့စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ထွက်ပြေးနေကြရသူတွေအခက်အခဲမျိုးစုံကြုံတွေ့နေရတယ်လို့ CDM ဝန်ထမ်းနဲ့စစ်ဘေးဒုက္ခသည်တွေအကူအညီပေးနေတဲ့ Lycor CDM ပညာရေးကော်မတီက VOA ကိုပြောပါတယ်
။အာနာသိပြီးနောက်ပိုင်းတော့ကျွန်တော်တို့ဒီလိုစစ်ဆောင်လာတာကအဲ့ကွဲလေးမတမ်းတာဖြစ်လို့ကျွန်တော်ငါးနာပိုင်းဟိုနော်လကွန်မြူနီထေကာပေါ့နော်အဲ့ဒါတော့စစ်ဆောင်ပြီးတော့အများကြီးရှိတာပေါ့နော်။ Only town လောက်ပါရှိပြီထင်တယ်။နောက်ဒီမော့ဆိုဖဲမှာခကြတော့အင်းချီရောရှိနေတယ်ထင်တယ်။ဒီမော့ဆိုကတမျိုးလုံးလေးပါအကုတ်ဆောင်နေအခုကလေဟိုရက်ကြီးကြာလာတော့လေအလူရှင်များလည်းနင်းလာတော့ဗောနော်လူအချစ်အားမြစ်ပြက်နေတာဗောနော်ဒါတောက်ပိုင်းနေဆိုလေသူ့အရင်ကလူမျိုးတော့အလူရှင်နေဟိုအများကြီးတော့မလာနိုင်တော့ဗောနော်နင်းလာတော့ဗောနော်ခက်ခဲပြီးတော့တော်တော်များများတော့ရှိတော့ဗောနော်နောက်တော့ကြီးတွေလည်းခက်ခဲကြီးရှိတယ်
။ကြားပြီနဲ့မြို့တော်လိုက်ကောမြို့နယ်နဲ့ဒီမော့ဆိုမြို့နယ်တဝိုက်မှာလက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တံတွေမကြာခဏကြားနေရတာကြောင့်နေအိမ်ကိုမပြန်ရဲကြသေးတာဖြစ်ပါတယ်အနာသိမ်းပြီးနောက်ပိုင်းစစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ချင်းပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်9000ထက်မနည်းရှိနေပြီလို့ချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းစုံကင်းက VOA ကိုပြောပါတယ
်စစ်ဘေးရှောင်းဒီကအခုလောလောဆယ်နောက်ဆုံးကျွန်တော်တို့စည်ရင်ပြုတ်ဆုထားတာကတော့ဒီချင်းပြည်နယ်ကိုမြို့နေမှာပေါ့နော်4000လောက်ရှိတယ်ပြီးတော့ဒီချင်းပြည်နယ်ပြင်ပမှာထွက်သွားတဲ့ဒီအိန္ဒိယဘက်ကိုထွက်ပြေးသွားတဲ့လူတွေက3000ကျော်လောက်ရှိမယ်လို့ကျွန်တော်ခန့်မှန်းထားတယ်ဆိုတော့အနည်းဆုံး9000ကျော်ကစစ်ရှောင်းနေဖြစ်နေ
ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေအင်အားအမြောက်အများချထားပြီးဖြတ်လေးဖြတ်လုပ်နေတာကြောင့်စားနပ်ရိက္ခာဝယ်ယူစုဆောင်လို့မရတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာဆောင်းရာသီကာလရောက်နေပြီမို့ဘေးလွတ်ရာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအနေနဲ့နေရေးစားရေးအပြင်ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေပါလိုအပ်နေကြတယ်လို့ဒုက္ခသည်တွေနဲ့အကူအညီပေးသူတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်အခုတော့ Omicron ဒီ COVID မျိုးကွဲကိုကာကွယ်ဖို့အတွက်ကျမတို့ဆက်ပြီးတော့တင်ပြမှာပါကူးစက်မြန်ပုံရတဲ့ဗီဇာပြောင်း Omicron COVID ပိုးသစ်မကူးဆက်ဖို့နှကောင်းစီမဖြစ်မနေတက်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေပါတယ်။မြန်မာနိုင်ငံမှာ COVID တတိယလှိုင်းတန်းလို့ပြင်းပြင်းထန်ထန်မခံရအောင်တဦးတယောက်ချင်းစီကဘလူတွေကြိုတင်ကာကွယ်သင့်တယ်လဲဆိုတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမဆုမင်ကမဆုမုံကပြောပြမှာပါရှင်။
မကြခင်ကမှစတင်တွေ့ရှိခဲ့တဲ့ဗီဇာပြောင်းကိုဗစ်ပိုသစ်အိုမီခရွန်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေလေ့လာနေချိန်မှာကူးစက်မှုကိုကာကွယ်နိုင်မှုအတွက်နှာခေါင်းဆီး mask တွေကိုတက်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ Omicron COVID ပိုသစ်ကူးစက်နေသူတွေကမ္ဘာနိုင်ငံတော်တော်များများမှာတွေ့နေတာကြောင့်ဒီပိုသစ်ဟာကူးစက်မြန်ဖြစ်နိုင်တယ်လို့ပညာရှင်တွေကခန့်မှန်းကြပါတယ်။ကူးစက်မြန် Delta မျိုးကွဲတုန်းကမြန်မာနိုင်ငံမှာ COVID တတိယလှိုင်းဒဏ်ကိုအတော်လေးခံခဲ့ရတာကြောင့်ဒီပိုသစ်ကူးစက်ပြန့်နှံ့မှုကိုစိုးရိမ်မှုတွေရှိနေပါတယ်။ဒါကြောင့်လဲကြိုတင်ကာကွယ်နိုင်မှုအတွက်ဆရာဝန်တွေကတိုက်တွန်းနေကြပါတယ်။အွန်လိုင်းကနေကိုဗစ်မျိုးကွဲသစ်အနေနဲ့အကြောင်းမျှဝေပေးနေတဲ့ဒေါက်တာမိုးနေမင်းကလည်းဒီပိုမကူးစက်နိုင်အောင်ကြိုတင်ကာကွယ်နိုင်ရေးနည်းလမ်းတွေကိုအခုလိုအကြံပေးပါတယ်
။ကျွန်တော်အနေနဲ့အဓိကအကြံပေးချင်တာအကောင်းဆုံးကအပြင်သွားပြီးပြန်လာရင်15မိနစ်ကဲပေါ့နော်အပူမရှောင်ရေဝါအောင်တောက်ပြီးရေချိုးစေခြင်းနဲ့အကြောင်းမျိုးမျိုးကြောင့်ရေမချိုးနိုင်အဝတ်အစားတွေကိုဖြန့်ပေးလို့ရတယ် spray တွေ your hand gel ကိုခဏခဏဆေးမလိုအပ်ပဲနဲ့ဒီ mask ရဲ့အပြင်ဘက်တွေမျက်စိနားနှာခေါင်းလုံးဝတော့မထိပါနဲ့အဲ့တော့အားတိုင်းဒီမျက်စိရဲ့မျက်နှာရောလုံးဝတော့မထိပါနဲ့ပေါ့နော်ဒီ left ear သိမ်းချအောင်ပေါ့ဒီ mask ကတော့လုံးဝတက်မှရမယ်ဗျဒါ mask တက်တာလဲသူတွေအကုန်လုံးကလည်းပြောပြီးသားပါပဲသူပဲမေ့နေကြတယ်စနစ်တကျ mask တက်ဖို့လိုတယ်ဒီအည်သွေးအတင်းတင်းဖြစ်တဲ့အည်သွေးမှန်တဲ့ message တက်ဖို့လိုပဲဒီ data တော့ဆိုသူတို့ကနှစ်ချက်တောင်တက်ခိုင်းတာ哦တကယ်ပိုးရိအရန်ဖြစ်လာတဲ့လူကြားသူကြားတဲ့အရန်သွားရမယ်ဆိုရင် mask ကလည်းအဲ့လိုမျိုးနှစ်ချက်သုံးပုံ mask နဲ့ face shield mask တစ်ခုပဲတက်နိုင်တယ်ဒီ mask နဲ့ face shield ရတော့ဒါတော့ကိုလုံးတင်းတယ်လို့အကြံပေးတယ
်အသက်60ကျော်အရွယ်နဲ့ယောဂအခန်းရှိတဲ့သူတွေအနေနဲ့အခုလိုအချိန်မှာအပြင်ထွက်တာကိုအထူးရှောင်ကျဉ်သင့်တယ်လို့လည်းပြောပါတယ်လူအများပြားရှိတဲ့ဈေးတွေကနေပြန်လာရင်လဲကိုဝယ်လာတဲ့အစားအစာတွေကိုတေချာဆေးကြောပြီးမှချက်ပြုတ်ဖို့နဲ့လူတိုင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံထားဖို့ကိုလည်းတိုက်တွန်းထားပါတယ
် WHO ကနိုင်ငံတကာကိုတိုက်တွန်းခဲ့တယ်ပေါ့နော်နိုင်ငံတိုင်းကိုပြင်ဆင်ထိုင်းထားတယ်ဒီ Omicron နိုင်ငံတိုင်းကိုရိုက်ခတ်မယ်အားလုံးပြင်ဆင်ထားပါလို့ပြောတယ်ကျွန်တော်အပြည်သူတွေနဲ့လုပ်တင်တဲ့ဟာတော့လူစီကားတဲ့နေရာတွေကိုတတ်နိုင်တယ်များအနည်းငယ်ရှောင်တဲ့နေပြီပေါ့နော်ခရီးသွားတာတွေဆိုတဲ့နေနဲ့တတိထားတဲ့ပေါ့မလို့အရင်မသွားစေချင်ဘူးအဓိကတော့ mask ကတော့လုံးဝမဖြစ်မနေတတ်မှာပါပဲပေါ့နော်မြန်မာနိုင်ငံဆိုအခု6ဦးဖြစ်နေပြီပေါ့အဆောင်ကာလလည်းပုံမှန်ဟိုရာသီတုတ်ကွေးတွေစတဲ့ချိန်ပေါ့အဲ့လိုရာသီတုတ်ကွေးပဲဖြစ်ဖြစ် covid ပဲဖြစ်ဖြစ်ဒီ mask တက်ထားမယ်ဆိုရင်အဲ့နှစ်မျိုးလုံးကိုကာကွယ်နိုင်တယ်ပေါ့နော်အထိုင်ကြီးကပြီးတော့လက်ဆေးတဲ့အလေးထားကိုလည်းစက္ကန့်30လက်ဆေးတဲ့ဟာကိုလည်းကောင်းကောင်းမွန်မွန်လုပ်ပေးပ
ါ covid မျိုးကွဲသစ်ပြည်တွင်းမှာကူးစက်ဖြစ်ပွားမှာကိုကာကွယ်နိုင်မှုအတွက်တဦးတယောက်ချင်းစီကချိုတင်ကာကွယ်နိုင်ရေးနည်းလမ်းတွေကိုလိုက်နာသင့်တယ်လို့ကိုဗစ် -19 ကာကွယ်ဆေးထိုးနှံထားကြဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ကျန်းမာရေးဌာနရဲ့အစီအစဉ်နဲ့မြန်မာနိုင်ငံတဝန်းလုံးမှာကာကွယ်ဆေးထိုးအစီအစဉ်တွေလုပ်နေပြီးဒီဇင်ဘာလမကုန်ခင်မှာအသက်18နှစ်နဲ့အထက်အနည်းဆုံးကာကွယ်ဆေးထိုးပြီးသူ18တန်းထိရှိအောင်ကျန်းမာရေးဌာနကရည်မှန်းထားတယ်လို့ပြောပါတယ်မြို့နယ်ရက်ကွက်အလိုက်ဦးစားပေးအုပ်စုအလိုက်ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပေမဲ့အလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်မှုကတော့အခက်အခဲတွေရှိနေစေဖြစ်ပါတယ်။ရန်ကုန်မြို့ကအသက်40အရွယ်ကိုအောင်ခန့်ကတော့ကိုဗစ်ဆေးထိုးရဖို့စောင့်နေရတော့မယ်လို့အခုလိုပြောပါတယ
်။ကာကွယ်ဆေးကထိုးရမှာပေါ့။ဆန်ကားရည်ကသွားတော့ဟိုလဲရရရကော45နှစ်အထက်ဆိုလို့45နှစ်အထက်တည်းတဲ့ဆိုပြီးအဲ့ဒါနဲ့ပြန်လာရတယ်။ဒါပေမဲ့သူများနေရာတော့ထိုးပြီးပါပြီ။သူများရက်ွက်တွေထိုးပြီးပါပြီပြောတာပဲ
တချို့ရက်ွက်တွေမှာတော့သူနဲ့ရွယ်တူရှိတဲ့သူတွေကကာကွယ်ဆေးထိုးပြီးနေကြပြီလို့လည်းပြောပါတယ် Omicron COVID မျိုးကွဲသစ်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စ조사နေချိန်မှာ COVID-19 ကာကွယ်ဆေးထိုးထားကြဖို့နဲ့အားဖြင့် COVID ကာကွယ်ဆေးထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာတော့ COVID ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက17တန်းကျော်ရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အသက်18နှစ်အထက်ရှိသူလူဦးရေအားလုံးရဲ့ထက်ဝက်ကိုအခုနှစ်ကုန်အတွင်းမှာကာကွယ်ဆေးထိုးပေးနိုင်မှုရည်မှန်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြီးခဲ့တဲ့တောက်ကြနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောထားပါတယ်။မြန်မာနိုင်ငံကိုနေဆက်တွေလေကြောင်းလမ်းတွေကနေ Omicron ပိုးသစ်ဝင်မလာအောင်ယောဂါစောင့်ချက်ကြီးစုမှုတွေအားဖြည့်လုပ်နေပါတယ်ဆိုတော့ကျန်းမာရေးဝန်ကြီးရဲ့အပြောကိုလည်းသတင်းစာတွေမှာကိုးကားဖော်ပြထားပါတယ်။အာရှကထိုင်း၊ဖိလစ်ပိုင်၊ဂျပန်စတဲ့နိုင်ငံတွေမှာတော့နိုင်ငံသားဝင်ရောက်မှုတွေကိုကန့်သတ်ပိတ်ပင်ချက်တွေထုတ်ပြန်ထားပါတယ်ရှင်။
မဆုမမရှင်ဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံကအလုပ်သမားတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါထိုင်းဆိုရကအထောက်အထားမဲ့တရားမဝင်နေထိုင်သူတွေကိုအလုပ်လုပ်ခွင့်အထောက်အထားလက်မှတ်မှတ်ပုံတင်ခွင့်ပြုတဲ့ရက်နောက်ဆုံးရက်အဖြစ်နိုဝင်ဘာလ30ရက်နေ့ကိုသတ်မှတ်ပေးထားတဲ့အတွက်ဒီမြန်မာရွှေပြောင်းအလုပ်သမားသိန်းကနက်နဲ့ချီမှတ်ပုံတင်ကြတယ်လို့ရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီသတင်းVOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းဆိုရကကိုဗစ်ကပ်ဘေးကာလမှာအထောက်ထားမဲ့တွေကိုတရားဝင်နေထိုင်အလုပ်လုပ်ကင်ဖို့အတွက်အလုပ်လုပ်ခွင့်အထောက်ထားလက်မှတ်တွေကိုလုပ်ပေးခဲ့ရမှာနိုဝင်ဘာလ30ရက်နေ့ဟာအလုပ်သမားတွေမှတ်ပုံတင်ရမယ့်နောက်ဆုံးနေ့ဖြစ်ပါတယ်။ပြည်နယ်ခရိုင်အသီးသီးကအလုပ်လုပ်ခွင့်သက်တမ်းအကုန်ဆုံးနေသူတွေနဲ့အထောက်ထားမဲ့မြန်မာတွေမှတ်ပုံတင်ကြတာလူဦးရေ3000ခန့်လောက်ရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။3000ခန့်ကတော့ရှိမှာပဲခင်ဗျာ။ဘာကြောင့်ဆိုတော့သမုတ်စာခွန်လူဒေတာတစ်ခုမှတော့မဟုတ်ဟိုတောင်းနေရှိပြီးရှိတာဆိုတော့ခရိုင်နေလည်းအများကြီးလေတိုးတော့ခရိုင်နေမှာတော့အခြားခရိုင်တွေတော့ကျွန်တော်ခရိုင်တော့မများဘူးဆိုတော့ဒီသမုတ်ပရကန်တို့ကျွန်တော်တို့ချုံဘူးရီတို့ကျွန်တော်တို့ကံကောက်တို့လျောင်းတို့ကျွန်တော်သမုတ်စာခွန်တို့အဲ့လိုဒေတာတွေကတော့ဒါအများဆုံးခေါ်ယူရတဲ့ဒေတာတွေဖြစ်တယ်။ဆိုတော့ကျွန်တော်ထင်ပါတယ်သိမ့်နေရှိပြီးရှိမှာပါ။အဲဒါဆိုကျွန်တော်တရားမဝင်ခိုးဝင်လာတဲ့ဟာတွေရှိနေတယ်လို့ဒီထဲမှာဆယ်ဝက်ဆယ်လောင်းတွေအကုန်ပြတ်တောက်နေတဲ့ပုံစံတွေရှိနေတာဆိုတော့ဟိုကျွန်တော်တို့သိရတဲ့လောက်ကတော့အကုန်လောက်ကြရတယ်ခင်ဗျ။
မှတ်ပုံတင်ဖို့စည်ရင်းသွင်းသူတွေထဲမှာထိုင်းမှာရှိနေပြီးသားထောက်ထားမဲ့မြန်မာတွေသာမပအောက်တိုဘာလနဲ့နိုဝင်ဘာလအတွင်းမှာတရားမဝင်ဝင်ရောက်လာတဲ့မြန်မာတွေလည်းစည်ရင်းသွင်းကြတာရှိတယ်ဆိုပြီးဦးအောင်ကျော်ကပြောပြပါတယ်
။အစိုးရကခွင့်ပြုထားတယ်ဆိုတာနိုဝင်ဘာ30ရက်နေ့ထိပါဆိုတော့ကျွန်တော်တို့တွေလည်းတတ်နိုင်တယ်လို့အသိပညာတွေပြီးရခဲ့ကြတော့တို့အဲ့ဒါအမှုရောင်းလုပ်ရမယ်အဲ့ဒါကိုအဲ့ဒါနောက်ကျမှဆိုရင်လုံးဝမှတ်ပုံတင်ခွင့်ရမှာမဟုတ်တော့ဘူးရတဲ့အခွင့်အရေးကိုအမြန်လောက်ကြဖို့ပြောသလိုဒီရင်းနေမှာခေါ်တင်လာတဲ့ပုံကိုယ်ကြီးလေပြမျိုးသားချင်းရဲ့ဖြီးတယ်သူတို့တုံးကြဲကြီးကနောက်ဆုံးထားပြီးမှပုံတင်စင်းတရမယ်အဲ့နောက်ပိုင်းမှာလုံးဝမရနိုင်ဘူးဆိုတော့ပြမျိုးသားချင်းတွေကိုလည်းအရောက်ခေါ်ပြီးရတဲ့လွတ်လာတဲ့ကလေးမှလည်းလေသူစက်ဆိုင်ရဆက်ရုံနေမှာဖြစ်ချင်းသွားပြီးမှစင်းသွင်းပြီးလွတ်လာကြတာကိုကျွန်တော်တွေ့ရပါတယ်ခင်ဗ
ျထိုင်းဆိုရကလည်းလုံသားလိုအပ်ချက်ရှိနေတဲ့အတွက်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လုံသားတွေခေါ်ယူဖို့အတွက်စီစဉ်နေပေမဲ့ကိုဗစ်ကန့်သက်ချက်စီကံချက်တွေနဲ့ဝေကုန်ကြေးကျများနိုင်တဲ့အတွက်အလုပ်ရှင်အတော်များများကထိုင်းမှာရှိနေပြီးသားအထောက်ထားမဲ့တွေကိုအလုပ်ခန့်ကြတာများတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့တောင်အလုပ်သမားသုံးသန်းထက်မနည်းရှိနေပြီးနေ့စဉ်လည်းနေဆက်အသီးသီးကနေဝင်ရောက်လာနေတာကြောင့်တချို့လည်းဖမ်းဆီးခံရတာတွေရှိနေပါတယ်2021ခုနှစ်နှစ်ဆောက်ကစပြီးနိုဝင်ဘာလကုန်ထိ17လတာကာလအတွင်းမှာအထောက်ထားမဲ့4000ခွဲထက်မနည်းဖမ်းဆီးခံရပါတယ်ဒီထဲမှာမြန်မာကအများစုဖြစ်ပါတယ်အခုလိုမျိုးထိုင်းအစိုးရကအလုပ်လုပ်ခွင့်အထောက်ထားလက်မှတ်လုပ်ပေးမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေဒီလပိုင်းအတွင်းမှာပဲတောင်းနဲ့ချီပြီးထိုင်းနိုင်ငံတဲကိုတရားမဝင်လမ်းတွေကနေဝင်ရောက်လာကြတာလည်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မတ်အေးပါပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေတာပါမကြခင်မှာတော့ကျမတို့အပတ်စဉ်ခန္ဓာတွေကိုဆက်လက်တင်ဆက်မှာပါရှင်
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voaburmese VOA Burmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဟုတ်တဖူးနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နေနေ6နာရီခွဲပါပြီရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
ဒီလိုမျိုးအချက်လက်စုဆောင်တဲ့အခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါဒါကတော့အဲ့လိုမျိုးအချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာ
ဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက VOE ကိုပြောသွားတာပါအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းထုတ်လင်းပါပါရှင်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုကြည့်ကြရအောင်ပါOmicron လို့ခေါ်တဲ့အလွန်ကူးစက်မြန်ကြီးရှိတဲ့ဒီ COVID-19 မျိုးကွဲသစ်ဟာစိုးရိမ်စရာကောင်းပေမဲ့အထိတ်တလန့်ဖြစ်ဖို့မလိုဘူးလို့ American သမ္မတ Joe Biden ကပြောဆိုလိုက်တယ်လို့တောင်အာဖရိကကခီးသွားတွေကိုကန့်သတ်လိုက်တဲ့အပေါ်မှာဝေဖန်ခံနေရတာတွေကိုလည်းသူကကာကွယ်ပြောဆိုလိုက်ပါတယ်COVID ရောဂါပိုးသစ်ကြောင့် American နဲ့ကမ္ဘာတလွှားရိုက်ခတ်နေတဲ့အကြောင်း VOA သတင်းတော် Anishal Powell ဒီအင်ဖြူရောကနေသတင်းပေးပို့ထားတာကိုဆက်လက်တင်ပြမယ်ဆိုရင်တော့ဒီအလွန်ကူးစက်မြန်တဲ့ Omicron Visa ပြောင်း COVID ရောဂါပိုးသစ်ကိုတောင်အာဖရိကသိပ္ပံပညာရှင်တွေပထမဆုံးတွေ့ရှိခဲ့တာဖြစ်ပြီး Greek အခရာရဲ့15လုံးမြောက်အမည်ကိုပေးထားတာပါအခုလိုကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ပေါ်လာတာကိုထိတ်လန့်စရာမလိုပဲအကောင်းဆုံးကာကွယ်ဆေးတွေနဲ့တိုက်ထုတ်သွားမယ်လို့သမ္မတဘိုင်ဒန်ကအခုလိုပြောကြားခဲ့ပါတယ
် This variant is a cause for concern not a cause for panic
ဒီဗိုင်းရပ်စ်မျိုးကွဲထိတ်လန့်စရာမဟုတ်ပါဘူးစိုးရိမ်စရာပါကမ္ဘာမှာအကောင်းဆုံးကာကွယ်ဆေးတွေအကောင်းဆုံးဆေးဝါးတွေနဲ့အကောင်းဆုံးသိပ္ပံပညာရှင်တွေကျွန်တော်တို့မှာရှိပါတယ်ဒါပြင်နေ့စဉ်နဲ့မြန်ကျွန်တော်တို့ပို့ပို့ပြီးတော့လဲလေ့လာသင်ယူနေပါတယ်ဒါကြောင့်ဒီမျိုးကွဲဗိုင်းရပ်စ်ကိုသိပ္ပံနည်းချက်ချသိပညာနဲ့အရှိန်အဟုန်မြင့်တိုက်ထုတ်ဆောင်ရွက်မှာဖြစ်ပါတယ်ဒီတွေ့လဲဝရင်းသုံးကနဲ့ရှုပ်ရှုပ်ထွေးထွေးဖြစ်စရာလည်းမလိုပါဘူ
းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ပေါ်လာကြောင်းကြေညာပြီးတဲ့နောက်မကြာခင်မှာပဲအာဖရိကတောင်ပိုင်းကနိုင်ငံအများပြားနဲ့ခီးသွွာလာခွင့်ကိုသမ္မတဘိုင်ဒန်ကကန့်သတ်မှုတွေလုပ်ခဲ့ပါတယ်ဒီအပေါ်မှာတောင်အာဖရိကသမ္မတဆီရယ်ရာမာဖိုစာကဒေါသတကြီးနဲ့ချက်ချင်းဝေဖန်ပြောဆိုခဲ့ပါတယ
် These restrictions are completely unjustified and unfairly discriminatory
တောင်အာဖရိကအပအဝင်အခြားအာဖရိကတောင်ပိုင်းနိုင်ငံတွေအပေါ်လုံးဝတရားမျှတမှုမရှိတဲ့ခွဲခြားဆက်ဆံမှုသာဖြစ်ပါတယ်ခီးသွွာလာမှုကိုတားမြစ်ဖို့သိပ္ပံပညာရှင်တွေကအကြံပေးခဲ့တာမဟုတ်တလို့ဒီလိုလှုပ်ခြင်းအဖြစ်ဗိုင်းရပ်စ်မျိုးကွဲသစ်ပြန့်နှံ့မှုကိုတားဆီးရမှာထိရောက်မှာမဟုတ်ပါဘူး
ဒါပေမဲ့လည်းသမ္မတဘိုင်ဒန်ကတော့အမေရိကန်နိုင်ငံသားတွေကာကွယ်ဆေးတွေပို့ပြီးထိုးလာကြဖို့နဲ့ကပ်ရောဂါကာကွယ်ရေးအစီအမံတွေအတွက်အချိန်ပိုရအောင်ကန့်သတ်ရတာလို့တုံ့ပြန်ပြောဆိုထားပါတယ်
။ The very day the World Health Organization identified the new variant
ရေချိုကဘာကျမရေးပေါ်ကနေဒီမျိုးကွဲသစ်ကိုအတိအပြုကြေညာလိုက်တဲ့နေ့မှာပဲအာဖရိကတောင်ပိုင်းနိုင်ငံတွေကိုခီးသွွာလာမှုတွေကန့်သတ်ဖို့ကျွန်တော်တို့ချက်ချင်းလုပ်ပါတယ်။ဒါပေမဲ့ဒီလိုခီးသွွာကန့်သတ်ချက်တွေကOmicron ပြန့်နှံ့မှုအရှင်ကိုနှေးကွေးစေနိုင်မှသာဖြစ်ပြီးတားဆီးလို့ရမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့သိပါတယ်ဒီလိုကန့်သတ်လိုက်ခြင်းအပြင်ကျွန်တော်တို့အနေနဲ့ပိုပြီးရည်ရွယ်ဆောင်ဖို့လည်းအချိန်ပိုရမှာဖြစ်ပါတယ
် Virginia တက္ကသိုလ်ကဆေးပညာလက်ထောက်ပါမောက္ခဒေါက်တာ Tyson Bell ကတော့ဒီ Corona Virus မျိုးကွဲသစ်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေဘက်ကမသိသေးတဲ့အချက်အလက်အများပြားရှိနေကြောင်းနဲ့ပိုးပြီးအန္တရာယ်များသလားဆိုတာကိုလည်းမသိသေးတဲ့အတွက်ဘလို့အကောင်းဆုံးနည်းလမ်းနဲ့လှုပ်ဆောင်မလဲဆိုတာကိုသိဖို့ခက်နေတယ်လို့ပြောပါတယ
် Both sides of this argument have good points.
I think that if you look at ကောင်းတဲ့အချက်တွေရှိနေပါတယ်။အခု Omicron virus မျိုးကွဲသစ်ဟာဘယ်နေရာမှာတည်ထောင်ဖြစ်နေတယ်လဲဆိုတာကိုကြည့်မယ်ဆိုရင်ဥရောပကနိုင်ငံအများအပြားမှာတွေ့နေရပါတယ်။အာဖရိကတိုက်တောင်ပိုင်းဒါမှမဟုတ်တောင်အာဖရိကနဲ့ဓာတ်ရိုက်အဆက်အသွယ်မရှိတဲ့လူတွေလည်းကူးစက်ခံနေရပါတယ်။ဒါကြောင့်ခီးသွွာလာမှုကန့်သတ်ချက်ဟာခွဲခြားဆက်ဆံနေဆိုတဲ့အချက်ကိုကျွန်တော်လက်ခံပါတယ်။ကန့်သတ်ထားတဲ့စည်းရုံးထဲမှာပါနေတဲ့နိုင်ငံတွေဟာအခုဗိုင်းရပ်စ်မျိုးကွဲသစ်ကိုတီးတန့်တွေ့နေရတဲ့နိုင်ငံတွေလိုမျိုးထပ်တူဖြစ်နေတာမဟုတ်ပါဘူး။ဒါပေမဲ့အခြားတစ်ဖက်မှာတော့ဒီပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့အချိန်ပိုမိုရရှိဖို့သမ္မတဘိုင်ဒန်အစိုးရ ဒေါက်တာဖောက်ချီအပါအဝင်အခြားသူတွေကကြိုးစားနေရလို့ကျွန်တော်မြင်ပါတယ်
ကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ကာကွယ်ဆေးထိုးကြဖို့ကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့သတ်မှတ်ချက်ပြည့်မီတယ်ဆိုရင်တတိယမြောက်အားဖြင့်ကာကွယ်ဆေးထိုးကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းထားပါတယ်။ဒါဟာအမေရိကန်နိုင်ငံသားတွေအတွက်သာမဟုတ်ဘဲအခြားသူတွေအတွက်ပါမှန်ကန်ပြီးသိပ္ပံနည်းကျအကြံပေးမှုဖြစ်တယ်လို့ဒေါက်တာဘဲလ်ကပြောပါတယ
်။ This really should be a wake up call that we need to
ဒီတိုက်တွန်းချက်ဟာကမ္ဘာလူကြီးအရာပါကာကွယ်ဆေးထိုးလာအောင်တတ်နိုင်သလောက်လှုံ့ဆော်ကြဖို့ကျွန်တော်တို့လိုအပ်နေရဆိုတာကိုတကယ်ကိုအသိပေးနှိုးဆော်ချက်တစ်ခုအနေနဲ့ဖြစ်တယ်ပါတယ်။ဘာကြောင့်လဲဆိုရင်ကိုဗစ်ကူးစက်မှုမြင့်မားနေတာကြောင့်ဒီလိုဗိုင်းရပ်စ်မျိုးကဲ့သစ်တွေများလာရင်နောက်ဆုံးမှထိရောက်တဲ့ကာကွယ်ဆေးနေတာဖြည့်ရှင်းတိုက်ထုတ်နိုင်မှာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်မျိုးကဲ့သစ်တွေဆက်လက်ထွက်ပေါ်လာတာနဲ့အမျှဆရာဝန်တွေဘက်ကလည်းလူကြီးလူငယ်အမေရိကန်တွေအပါအဝင်လူတိုင်းကိုအရင်ကတည်းကလိုက်နာကြဖို့ပြောနေတဲ့အချက်တွေအတိုင်းနှာခေါင်းဆီးတွေတက်ကြဖို့တယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ကာကွယ်ဆေးတွေထိုးကြဖို့တိုက်တွန်းနေပါရဲ့ရှင
် VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်သံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဗုဒ္ဓဘူးနဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ရောဂါကူးစက်မှုတွေကိုကမ္ဘာတစ်ဝှမ်းမှာတွေ့လာနေရပါတယ်။ဒီမျိုးကွဲဟာတခြားမျိုးကွဲတွေထက်ပိုပြီးကူးစက်လွယ်တယ်လို့လည်းသိပ္ပံပညာရှင်တွေကထောက်ပြထားပေမဲ့ရောဂါလက္ခဏာဘလောက်ပြင်းထန်မလဲဆိုတာကတော့သေချာမသိရသေးပါဘူး။ VOA သတင်းနောက် Arish Abbasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
အာဖရိကဆူယတောင်ရှိသူတွေကကိုရိုနာဗိုင်းရပ်စ် Omicron မျိုးကွဲသစ်ကူးစက်မှုတွေ့ရတယ်လို့ကြေညာပြီးမှာတော့ Johannesburg မြို့ကိုရောက်နေတဲ့ခရီးသွားတွေဖို့စိတ်မသက်မသာဖြစ်ရပါတယ
် After being stranded for 2 years because
COVID ကြောင့်အတော်လေးနေမကောင်းဖြစ်နေတဲ့မိဘတွေကိုနှစ်နှစ်လောက်မတွေ့ရပါဘူးအခုခရီးသွားလို့ရတော့လာတွေ့ပြီးတဲ့နောက်ထပ်မျိုးကွဲသစ်ကထပ်ဖြစ်လာပြန်ပါပြီ
ကိုဗစ်ရောဂါအတော်တန်ထိန်းချုပ်ထားနိုင်တဲ့နိုင်ငံတွေအဖို့တော့ရောဂါကူးစက်မှုတွေကြိုတင်ကြားစီးနိုင်အောင်တောင်အာဖရိကနိုင်ငံတွေကခီးသွားတွေနိုင်ငံရင်းဝင်ရောက်မှုကိုစတင်ပိတ်ပင်နေကြပါပြီ။ဒါဟာမလိုအပ်ဘဲပုံကြီးချက်တာဖြစ်တယ်လို့တောင်အာဖရိကဘက်ကတုံ့ပြန်ပါတယ
်။ The reaction of some of
တချို့နိုင်ငံတွေကခီးသွားတွေလာရောက်ခွင့်ပိတ်ပင်လိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညွန်ကြားချက်တွေနဲ့လုံးဝမကပ်ညီပါဘူး။
ဒီချိန်မှာခီးသွားလာမှုကန့်သက်ပိတ်ပင်လိုက်တာထက်ကြိုတင်ကာကွယ်တားဆီးရေးဟာအရေးကြီးကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြပါရယ
် Utilize the time that you're
စီကန်းသစ်တွေထမ်းမထုတ်ခင်ဂျာကာလာကိုအကျိုးရှိရှိအသုံးချသင့်ပါတယ်ဒီကာလအတွင်းဗိုင်းရပ်စ်အကြောင်းနဲ့ကာကွယ်ဆေးကခန္ဓာကိုယ်ခုခံအားကိုဘယ်လိုပြောင်းလဲစေသလဲဆိုတာတွေကိုပိုပြီးလေ့လာရမှာဖြစ်သလိုလူတွေကာကွယ်ဆေးနဲ့အားဖြည့်ကာကွယ်ဆေးထိုးကြဖို့လည်းဆောင်ရွက်ရမှာပါဆိုတော့ဒီကာလကကျွန်တော်တို့ကြိုတင်ပြင်ဆင်ကြဖို့အချိန်ပေးထားတာပ
ါ Omicron မျိုးဝက်သစ်တွေ့ရှိကြောင်းချက်ချင်းအသိပေးခဲ့တဲ့တောင်အာဖရိကဆိုရရဲ့တောင်ဝန်သိမှုအပေါ်လဲဒေါက်တာဖောက်ချီကကြီးကျူးပါတယ်မကြာခင်မှာအင်ပြင်မထွက်ရစီမင်းလဲထပ်ထုတ်ပြန်မှုမရှိကြောင်းနဲ့အမေရိကန်နဲ့တောင်အာဖရိကတောင်ဝန်ရှိသူတွေတွေ့ဆုံမှုရှိကြောင်းဒေါက်တာဖောက်ချီကပြောပါတယ်လွန်ခဲ့တဲ့သတင်းပတ်တောက်ကြနေ့ကတောင်အာဖရိကကနေနယ်သာလန်ကိုလာတဲ့လေယာဉ်နှစ်စင်းပေါ်ကခရီးသည်61ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး73ယောက်ထက်မနည်းကတော့ Omicron virus ကူးစက်ခံထားရတယ်လို့နယ်သာလန်ကျန်းမာရေးတောင်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာ ဒီကမှာရှင်ကိုအောင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝင်ကြီးဌာနအနေနဲ့အာဏာသိမ်းပြီးနောက်ပိုင်းမှာကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအထောက်အထားတွေနဲ့မှတ်တမ်းတင်ပြုစုနေတယ်လို့ NUG လူခွင့်ရေးဆိုင်ရာဝင်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင
်ဦးအောင်မျိုးမင်း VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
မနက်ငယ်မှာတခါမှမရှိဘူးတဲ့လူခွင့်ရင်ဆိုင်ရာဝန်ကြီးဌာနဒီဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ဂျာကာလာမျိုးသားညီအစိုးရရဲ့ပြည်ထောင်စုဝန်ကြီးပေါ့လေဆိုတော့အော်မျိုးမင်းတို့ဒီလူခွင့်ရင်ဆိုင်ရာဝန်ကြီးဌာနအနေနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်လို့ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးကတော့အခုဒီစစ်အာဏာရှင်เนาะအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချုပ်ဖောက်မှုမျိုးစုံကိုကျွန်တော်တို့မမေ့မလျော့ဒီကိစ္စမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တကွမ်းမှာဖြစ်နေတယ်။ရိုးရိုးတာမန်လူခွေချုပ်ဖောက်မှုတော့ပြောလို့မရ။စနေတကြအမိန်ပေးပြီးတော့အမိန်စစ်စစ်မှုတစုံတရာနဲ့အရက်သားပြည်သူတွေကိုခိကိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေပြစ်မှုဖြစ်သွားပါတယ်။အဲ့တော့ဒီချက်တွေကိုကျွန်တော်တို့ဒီဝန်ကြီးဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်တို့ပေါ်ဆောင်နေရယ်ကျွန်တော်တို့ဝန်ကြီးဌာနကမခွဲခင်တည်းကအရင်တော့ကဒေါက်တာဆဆာတို့ပါတို့တီတီကိုပေးထားတဲ့အချက်တွေကိုလည်းကျွန်တော်တို့စနစ်တကျသိမ်းဆဲနိုင်ဖို့အတွက်ပထမဆုံးလှုပ်ဆောင်ပါတယ်။ဒါကြောင့်လဲဆိုတော့သမိုင်းမှာဖြောက်ဖြက်လို့မရတဲ့အခြားအရာတွေဖြစ်ပါတယ်။ဒီအမျိုးကလှုပ်ဆောင်ရင်နောက်ထပ်တစ်ခုကျွန်တော်သွားခြင်းတဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေကနှစ်ပေါင်းများစွာเนาะကျွန်တော်တို့ဒီစစ်အာဏာရှင်ကိုဆန့်ကျင်ကြတယ်ဒီ60နှစ်ကနေစပြီးတော့ကျွန်တော်စန့်ကျင်နေတဲ့ပွဲတွေ88ရွှေဘာရောင်ဒေါ်လာရေးစသဖြင့်လုဆောင်နေတယ်။ဒါပေမဲ့ကျူးလွန်ခံရတဲ့လူတွေကိုတမိုင်းမှာတတိယကျမှတ်တမ်းမတင်နိုင်ခဲ့ဘူး။တစ်ချိန်တည်းမှာတွင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အတိမတ်ယူတဲ့ပုံစံမျိုးမလုပ်နိုင်ခဲ့ဘူး။ဒါကကျွန်တော်တို့တက်တစ်ကိုအားနည်းတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုတစ်ချိန်ချင်းကြလို့ရှိရင်ဒီလမ်းတစ်ခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလုပ်ဆောင်ပါဒါကတော့ဒီမှာကြာဆုံးသွားတဲ့လူဦးတော်လည်းသူရဲကောင်းတွေပါဝင်ဒီလိုမျိုးဖိနှိပ်မှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေသမိုင်းပြန်ပြီးတော့ကျွန်တော်ကုစားမှုပေးနိုင်ဖို့အတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်းကုစားမှုပေးနိုင်ဖို့အတွက်လုပ်ဆောင်ကြပါမယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိသူကနေတာဟိုအပြစ်ပေးခံရနေလွတ်မြောက်နေတဲ့ culture of impunity ကိုလုံးဝရပ်တန့်ဖို့အတွက်ကျူးလွန်နေတဲ့သူတွေကိုကျူးလွန်မှုအစ်အတိုင်းထိရောက်စွာရေးနိုင်ဖို့အတွက်နောက်ထပ်နိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20မှာနောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူခွင့်ရေးကိုလေးစားခြင်းလူခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်3ရပ်ကိုကျွန်တော်လွတ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ရင်တစ်ချိန်တည်းမှာလေ NUG ကချက်မှတ်တဲ့policy တခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစဉ်တွေမှာလူခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့အညီလှုပ်ဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဥပပေါင်းဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းပုံကိုကျွန်တော်တို့ပြင်ဆင်ထားပါပြီ
။ဟုတ်ကဲ့ဗျ။ဆိုတော့နှစ်ပေါင်းများစွာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်တစ်ချိန်မှာတာဝန်ယူမှုတာဝန်ခံမှုရှိအောင်လုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့เนาะအပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုတော့အဲ့လိုလုပ်တဲ့နေရာမှာကိုယ့်မျိုးမျိုးအဓိကဘယ်လိုခက်ခဲတွေကြုံရတာရှိလဲ
ဘယ်လိုခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်တဲ့ခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါတယ်ဒါကတော့အဲ့လိုမျိုးအချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာတယ်တယ်လီဖုန်းညာစာစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်မှာလူတွေမှာကိုယ့်ဖုန်းရဲ့ data တွေတော့မှာကိုလမ်းသွားရမယူရဲ့ကိစ္စဖြစ်လာတယ်။တည်င်းနေကိုအကြောက်တရားနဲ့မယူအောင်လုပ်ရုံမကဘူး။တည်င်းနေကိုစူးစောင်းထားတဲ့သူတွေကိုနောက်ထပ်အကြောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေစစ်ဆေးတာတွေအချက်လက်တွေစူးစောင်းတာတွေဓာတ်ပုံတစ်ပုံတွေ့တာတော့မှာအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချသွားနဲ့ကျွန်တော်တို့ပေးဖို့အတွက်ခက်ခဲတော့အများကြီးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်တဲ့ခြေက အရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြီးတော့တင်ပြမှုတွေအားလုံးတော့ကျွန်တော်3000ကျော်ရှိတယ်ဒါတွေကကျွန်တော်တို့ကအချက်လက်တွေတော့စုထားတယ်ဒါပေမဲ့အချက်လက်စုရလည်းမရသေးဘူးတကယ်လို့ကျွန်တော်တို့ကတရားဥပဒေမျှတအောင်လုပ်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တည်တည်ထောက်တာဒါတွေကကျွန်တော်တို့ deep fake လို့ခေါ်တဲ့အတုလုံခါတာမဟုတ်ဘူးတကယ်ဖြစ်ပျက်တယ်ဆိုတဲ့အချက်တွေကိုပြန်လည်စုံစမ်းဖို့အတွက်အဲ့ဒီနေရာမှာတော့အခက်အခဲအများကြီးရှိနေတော့မှာဘာကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်လူတိုင်းကလာတယ်အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်တည်ထောက်တာခိုင်လုံဖို့အတွက်လုပ်ဆောင်တဲ့အမှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လေသွားလာနေတဲ့နေထိုင်မှုမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်တဲ့အခါမှာအများကြီးကျွန်တော်တို့စိန်ခေါ်မှုတော့ရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်ဒါကတော့ဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်တဲ့လမ်းကြောင်းတွေရှိရဲ့အခုကြတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝင်ကြီးဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုပြုပြင်တော့ဟိုဂျာကာလာလုဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးတည်ကြမစိုက်နိုင်တဲ့ကိစ္စတခုကလည်းနောက်ထပ်ကြုံတွေ့ရတဲ့အခက်အခဲတခုပါဘူး
။ဟုတ်ကဲ့ဆိုတော့ဒီအရာတွေစုဆောင်းထားတယ်ဟလားဟိုအချက်လက်တွေရပြီဒီအချက်လက်တွေကတစ်စင်ဒါတွေကိုတကယ်တမ်းဟလား action ပေါ့လေတကယ်တမ်းရေးယူလုဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဟောမျိုးမျိုးလက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြုတဲ့ညွေအစိုးရဆိုတာကကျွန်တော်နားလေသလောက်ပေါ့နော်ဝင်ကြီးဌာနတွေတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရာတိကျနေလို့ရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုံးပါညာလည်းပဲခိုင်မာမာမရှိတဲ့အခါကျတော့တကယ်တမ်းအဲ့လိုအေးအေးယူလှုပ်ဆောင်နိုင်ဖို့အတွက်ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများဆုံးမြင်ကြတာပေါ့နော်တရားရုံးကိုတင်မယ်ပြည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတစ်ခုကဒီခုလိုမျိုးစီအောင်စွာနေကျူးလုံတဲ့ကိစ္စတွေကအရန်ဆိုးရတာဖြစ်တယ်။ဒါကြောင့်မို့ပထမအောင်ဆုံးကျွန်တော်ကဒီစစ်အုပ်စုကိုသူတို့အာဏာယူထားတဲ့နေရာဖြုတ်ချဖို့ကပထမဆုံးအရေးကြီးပါတယ်။အဲ့တော့ဖြုတ်ချနိုင်မှုတွေဒီအချက်တွေကိုကျွန်တော်တို့လူ့ခွင့်ချုပ်ဖောက်မှုနိုင်ငံတကာရာဇဝတ်မှုချုပ်ဖောက်မှုအဖြစ်ပြပြီးတော့နိုင်ငံနေလိုက်နိုင်ငံနေလိုက် statement ထုတ်ပြီးတော့ပြစ်တင်ဖြုတ်ချရတာမျိုးပေါ်ပနေ။ဒါဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စစ်အုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးတော့လုဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တအောင်ကျွန်တော်တို့လုဆောင်နိုင်ပါမယ်အခုဆိုလို့ရှိရင်တော့ကျွန်တော်တို့အနောက်နိုင်ငံတော်တော်များများကျွန်တော်တို့ဥရောပနိုင်ငံအမေရိကနောက်တော့ကနေဒါစတဲ့နိုင်ငံတွေမှာဒါအောင်စတင်ပြီးလုဆောင်နေပါတချိန်တည်းမှာပဲကျွန်တော်တို့ဒီစီရေးအရာကျွန်တော်တို့သွားနိုင်ဖို့မဖြစ်နိုင်တဲ့တိုင်အောင်တန်တမန်နည်းအရာအခုဆိုရင်ကျွန်တော်တို့ဟိုကုလသမဂ္ဂတစ်ခုလုံးမှာလဲဒါတော်တော်ကြီးကိုနေရာတိုင်းပြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီနောက်တစ်ခါဒီတဲ့ပုံမှုပြီးတော့ပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိမ်းမထားနိုင်ဖို့အတွက်ပြည်တွင်းကအင်အားတွေလည်းယူရတယ်လို့ပြည်ပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လှုပ်ဆောင်တဲ့အခါမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်ဒါကတော့လက်ရှိအခြေအနေပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေအရအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ပြစ်ပေးရေးယူနိုင်တဲ့ကိစ္စမျိုးကဒီပေါ်မှာအခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်။ရေရှည်မှာသွားမယ့်ကိစ္စတခုကိုသွားဖို့အတွက်အားမလို့အားမရတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစ်စင်ပြီးတစ်စင်တိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအစီအပြေလို့ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့။ဒီပေါ်လက်တရဲ့အာနာသိမီနောက်ပိုင်းမှာပထမပိုင်းတော့ငင်းကြတဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လားတက်တဲ့ခြေကလည်းပဲပထမပိုင်းအစောပိုင်းရက်တွေမှာတော့အပြည့်ထန်လို့တောင်ကြည့်ဒါပေမဲ့အခုတော့ကျွန်တော်တို့အားလုံးတွေ့နေမြင်နေကြတဲ့အတိုင်းပြင်းပြင်းထန်ထန်ကိုဟလာပြိုခွဲတဲ့ဖန်စီတဲ့ပြောရရင်တော့လူခွင့်ချိုးဖောက်မှုတွေအများကြီးပဲဖြစ်ထားတာပေါ့နော်ဆိုတော့အဲ့လောက်အပြည့်ထန်ဖြစ်ပြီးတဲ့နောက်ပိုင်းကြတဲ့အခါကျတော့အခုဆိုရင်ဟလာနေရာဒေသတချို့မှာဒီပြန်ပြီးတော့ဟလာခုခံကောက်ွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ကြတာရှိတယ်ဒါမှမဟုတ်လည်းပဲကိုယ်တိုင်ကစပြီးတော့သွားတိုက်ကြတာရှိတယ်ဒါမျိုးတွေဖြစ်လာပြီပေါ့နော်တစ်ဖက်ကဒီစန္ဒရှင်စန္ဒသိမှုစန့်ကျင်ရည်နေတဲ့လူတွေကြားထဲမှာလက်နက်ကင်ပြီးတော့ပြန်တိုက်တာတွေရှိလာတယ်ဆိုတော့တနက်ကင်ပြီးတော့ပြန်တိုက်ကြပြီဆိုရင်ဒီလိုမျိုးဆန္ဒရှင်ဆန့်ကျင်နေတဲ့ဟလာလက်နက်ကင်အင်အားစုတွေကြားထဲမှာရောတက်မှာရောလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိမလာနိုင်ပါဘူးလားအဲ့လိုရှိလာမယ်ဆိုရင်တော့ဘယ်လိုများကင်ပြည့်လို့ရမလဲခင်ဗျာ
ဟုတ်ကဲ့ဒီလိုမျိုးခုခံစစ်ပဲပြောလက်နက်ကင်ပြီးတော့ပြန်ပြီးတော့ဆန့်ကျင်တာပဲပြောဒီလိုလှုပ်ဆောင်မှုကကျွန်တော်တို့ဟိုကိုယ့်ဘက်ကကျွန်တော်တို့ဘက်ကစတာမဟုတ်တာတော့သိကြပါတယ်เนาะဒီစေအုပ်စုအနေနဲ့ရင်းကျက်တာဆန္ဒပြမှုဖြိုခွဲတယ်ပေါ်ပြီးတော့လူမဆန်စွာလှုပ်ဆောင်တဲ့အခါမှာဒီနည်းနဲ့မရတော့ဘူးဆိုရဲကျွန်တော်တို့လက်နက်ကင်ဖို့အတွက်ပြင်ဆင်လာပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်။ဒါကတော့ ဒီဆက်အာနာရှင်ဖြုတ်ချရေးနီးလန်းနေတဲ့အရာတချို့နီးလန်းတခုကိုရွေးချယ်တာဖြစ်ပါတယ်ကျွန်တော်တို့88တုံးကလည်းဒါမျိုးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်ခံစားလို့လက်နဲ့ကြိုက်ခဲ့ဘူးလားရှိပါတယ်ဘာကြောင့်လဲဆိုတော့လက်နဲ့ကြိုက်ပြီးတော့ဖိနှိပ်တဲ့သူကိုငင်းငဲသွားနဲ့ပြန်ပြီးတော့လုဆောင်လို့မရဘူးဒါကိုပြန်ပြီးတော့ခုကားမယ်ဆိုပုံစံမျိုးဖြစ်လာတာဒါပေမဲ့ကျွန်တော်တို့သတိထားဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ဘာကြောင့်ဒီဆက်အာနာရှင်ကိုကျွန်တော်တို့ဘုံလဲဆိုတော့လက်နဲ့ကိုပြပြီးတော့မတရားလုဆောင်နေတာနှိပ်စက်ခဲ့တာဒီလူလူတို့အပြစ်မဲ့တဲ့လူတွေကိုလုဆောင်နေတာအရာမျိုးဖြစ်တယ်အဲ့တော့ဒါကိုရက်တက်မှုအတွက်လုဆောင်နေနီးလန်းတစ်ခုနေတော့ကျွန်တော်သဘောပေါက်ဒါပေမဲ့စစ်အုပ်စုရဲ့လုဆောင်မှုကိုမုန်းလို့သူတို့လုဆောင်နေနီးလန်းအတိုင်းလူမဆန်တဲ့လုဆောင်မှုတော့ကျွန်တော်လုပ်လို့မရဘူးလက်နဲ့ကိုလက်နဲ့နဲ့ပြန်ပြီးတော့စန့်ချင်တယ်ဆိုတော့ကျွန်တော်ပေါက်နာလေဒါပေမဲ့လက်နဲ့ကင်ပြီးတော့အကြမ်းဖက်ပြီးတော့မတက်ဆိုင်တဲ့ကီလူလူတို့ကိုထိခိုက်တဲ့အရာမျိုးကီလူလူတို့ရဲ့အသက်အိုးအိမ်စီးစိမ်ကိုချိန်ချောက်တဲ့အရာမျိုးနောက်တစ်ခါလူပြည့်အကျင့်ရှိတဲ့ကီလူလူရဲ့ပုံမှာချိန်ချောက်ပြီးတော့လုံခြုံမှုမရှိအောင်အများကျွန်တော်တို့ဟိုလူသားမဆန်စွာနောက်ထပ်ကျူးလွန်တဲ့အကြမ်းဖက်မှုပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်အများကြီးကြည့်ပါတယ်။အားကြောင့်လဲဆိုတော့အကြမ်းဖက်မှုကိုလုဆောင်လိုက်တာလို့အပြိုင်နဲ့တိုက်ပွဲနှစ်ခုကြားထဲမှာအချင်းချင်းတိုက်လာတာအကြမ်းဖက်မှုပေါ့ဗျ။ဒါတိုက်ပွဲပါ။ဒါပေမဲ့လက်နက်ကိုသုံးချပြီးတော့တခြားသူတွေကိုခိခိုက်အောင်လုဆောင်တာဆိုအကြမ်းဖက်မှုလမ်းကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့ဘလောက်ထိပဲရည်ရွယ်ချက်ကောင်းသည်ဖြစ်စေစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်ပြောပြီးတိုက်အောင်လုံရမှုတွေမှားရင်သွားတဲ့အခါမှာလက်နက်ကင်တပ်ဖွဲ့ကနေအကြမ်းဖက်မှုဖြစ်သွားရင်ကျွန်တော်တို့တိဆောက်ခဲ့တဲ့မေဥတော်လန်ရေးရဲ့ကျွန်တော်တို့ဒီဂုံတိတ်ခါဒီလူလူရဲ့ဒီမိုကရေစီလိုလားချက်ကိုပြန်ပြီးတော့တစ်ဖက်ကလည်းခုတုံးလုံးကိုလှုပ်ဆောင်နိုင်တယ်လို့ကျွန်တော်တို့မလိုလားအပ်တဲ့နောက်ထပ်အကြမ်းဖက်မှုတွေလှုပ်ဆောင်ပြီးတော့အဖွဲ့ဆိုပြီးတော့သတ်မှတ်ခိုင်းကျွန်တော်တို့ပြန်ဒါတော့မဖြစ်တယ်အဲ့တော့ဒီစစ်ပွဲဆိုင်ရာကျွန်တော်တို့ဥပဒေတွေရှိပါတယ်လက်နက်ကင်တပ်တွေရဲ့ကျင့်ဝတ်ချက်စည်းကမ်းတွေရှိပါတယ်အဲ့တော့ဒါလေးတွေကိုလည်းကျွန်တော်တို့အတိတရားထားပြီးတော့လှုပ်ဆောင်ပေးဖို့အတွက်ဒါကိုလည်းကျွန်တော်တိုက်တွန်းလိုပါတယ်ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ့်ချက်တွေကိုလည်းအားလုံးသိအောင်ဒီပေးဖို့အတွက်ကျွန်တော်ပြင်ဆင်နေပါပြီ
။ဆိုတော့ဒီမေကွန်းကတော့လူခွင့်ရင်တိုင်းတော့မသက်ဆိုင်ပါဘူး။ဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွင့်နဲ့ပတ်သက်တော့ရှော့လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်ခိုင်မာဆန့်ချီပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လို့တဲ့အဆင့်ကိုရှိလာပြီပေါ့နော်။ကျွန်တော်ကော်မျိုးမင်းရဲ့အမြင်သဘောတော့ကိုသိချင်တာပါ။အီအကြမ်းဖက်စီဒီအမ်လှုပ်ရှားမှုနောက်တစ်ခါဟလာຫນွေဦးဒေါ်လန်ကြီးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်။တစ်ဖက်မှာလည်းပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးချင်တယ်ဟောတာကတော့ non believer ပေါ့နော်။ဒါတွေအောင်မြင်ဖို့မလွယ်ဘူး။အောင်မြင်မှုရဖို့ခက်တယ်။ဒီလိုရည်တွေကတော့တိတ်တော့မဟုတ်လာဘူးစသဖြင့် CDM ကိုလည်းမယုံကြည်ဘူး၊ຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး။ generation z ကလုံနေတာကိုလည်းပဲအန်းအန်းအန်းဆိုတဲ့လူမျိုးတွေရှိပါတယ်။ဒါအခိုင်အမာကိုရှိတယ်အဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ဘာမျိုးဘာမှပြောချင်လဲ
လူတွေမှာအမြင်မျိုးရှိပါလိမ့်ခံယူချက်မျိုးရှိပါလိမ့်ပတိတတံတမိတ်ဆိုတာအမှန်တော့ဘယ်လုံးမှမဖြစ်နိုင်ကြအဲ့ဒီပုံစံကအာနာရှင်စနစ်မှာပဲအတင်းကျပ်ဒီကောင်းကြီးခိုင်းပြီးတော့ဒီကောင်းကြီးလက်ဟိုစားเนาะကျွန်တော်အမိတ်ချမှတ်တဲ့ပုံစံမျိုးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒါအသွေးမတူတာမျိုးမျိုးပါအယူအဆမတူတာလည်းမျိုးမျိုးပါအရင်ကအောင်မြင်မယ်ဆိုတော့ယုံကြည်တဲ့လူတွေဒါလည်းသူ့ရဲ့အခွင့်အရေးပဲယုံကြည်ဖို့တော့လည်းကြိုးပမ်းနေကြดาวมาเลยပြောလို့မရတစ်ဖက်မှာလဲဒါနဲ့ပတ်သက်လို့မအောင်မြင်ပါဘူးกว่าဆိုတော့ဒါကျွန်တော်တို့ဒါသဘောဆိုပါဟောလေဘက်တစ်ဖက်ဘက်ပြဿနာကိုလူပေါင်းတော့မြင်တာအဲ့တော့ဒါမျိုးမအောင်မမြင်ပါဘူးမအောင်မြင်ပါဘူးလို့ပြောတယ်လူကျွန်တော်ဒါလည်းသူ့ရဲ့ရည်တည်ချက်ပဲကျွန်တော်တို့ပြဿနာမရှိဒါပေမဲ့ကျွန်တော်တို့ကတော့အင်အားဆုံးရှုံးတာပေါ့နော်ဒီတိုက်ပွဲကကျွန်တော်တို့ကပြောမယ်ဆိုရင်အာနာရှင်စနစ်ကိုလုံးဝအမြင့်ပြောင်းလုံးဆောင်နေတာမယုံကြည်လို့မပါတဲ့ခါမှာတကယ်ကျွန်တော်တို့ဘက်အင်အားယော့တာဒါပေမဲ့ကျွန်တော်ရန်သူလို့မတတ်ပါဘူးဘာကြောင့်လဲဆိုတော့သူ့ရဲ့ကြက်တီကြက်ဖြစ်တယ်ဒါပေမဲ့ကိုယုံကြည်တဲ့တိုင်းဒီကိစ္စကိုမပါဝင်တာကိစ္စမရှိဘူးဒါပေမဲ့မယုံကြည်လို့ဆိုပြီးတော့တခြားသူရဲ့ယုံကြည်ချက်ကိုအနှောက်အယှက်ပြုမယ်အဖြစ်စည်းလုပ်မယ်ဒါမျိုးဆိုတော့ကျွန်တော်တို့ဒါကကိုယ့်ရဲ့ယုံကြည်ချက်တက်ပို့ပြီးတော့ပြင်းထန်သွားတယ်เนาะကိစ္စမျိုးဖြစ်သွားတယ်အဲ့တော့မကူညီနေပါမနှောက်ယှက်ပါမပါဝင်ခြင်းနေပါအပုတ်မချပါနဲ့เนาะမအောင်မြင်မှုထင်လို့ရှိရင်ကိုယုံကြည်တိုင်းကိုလုပ်ပါဒါပေမဲ့ဒလန်တော့မလုပ်ပါနဲ့အဲ့ဒါတော့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကယုံကြည်ခွင့်မတူပဲပြခွင့်ရလူသားရဲ့ခွင့်လေဒါပေမဲ့မယုံကြည်တာကြောင့်မလို့ကျွန်တော်တို့အနှောက်ယှက်ပေးတာနောက်တစ်ခါမဟုတ်မမှန်တဲ့တင်းနေနဲ့ပြောကြတာနောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့တင်းနေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတ
ယ်ဟုတ်ကဲ့ပါဘုမင်းမင်းတော်လည်းပြည့်စုံပါပြီကျွန်တော်ဘေးကျင်တဲ့မိကွန်းတွေလည်းပါသွားပါပြီဘုမင်းမင်းနေနေနောက်ဆုံးဗာများပြည့်စွတ်ပြောချင်ပါသေးလေခင်ဗျာ
အဲ့တော့ဒီတိုက်ပွဲကကျွန်တော်တို့ယုံကြည်မှုတိုက်ပွဲဖြစ်ပါတယ်ကျွန်တော်တို့ဘယ်လောက်ထိဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာယုံကြည်လဲဘယ်လောက်ထိစစ်အာဏာရှင်ကိုမုန်းတီးလဲဆိုရယ်ယုံကြည်မှုတိုက်ပွဲဖြစ်တယ်အဲ့တော့တစ်ဖက်မှာစစ်အုပ်စုကလည်းလက်နက်အားကိုးနဲ့ဖိနှိပ်မယ်ကျွန်တော်တို့ကလည်းကျွန်တော်တို့ယုံကြည်ချက်ခိုင်မာစွာဖြင့်နှီးမျိုးစုံကိုတုံးပြီးတော့လှုပ်ဆောင်နေတယ်88နဲ့ကွာတာ88တော့ကျောင်းသားတစုရဲ့နော်ဦးဆောင်နေတယ်နောက်ပိုင်းမှာပြည်သူလူပါအခုကျတော့ကျွန်တော်တို့ကမျိုးဆက်တွေအားလုံးပါဝင်လာတဲ့ကိစ္စတခုကကျွန်တော်တို့မျိုးဆက်တွေကြားထဲမှာဘယ်လောက်ထိမျိုးဆက်ကွာကွာယုံကြည်တာဒီမိုကရေစီနဲ့လူ့ခွင့်ရေးစစ်အာဏာရှင်စင်ချုပ်ငင်းဆိုတဲ့အရာတူဖြစ်ပါတယ်အဲ့ဒီတော့မျိုးဆက်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလည်းလိုအပ်တယ်တစ်ချိန်တည်းမှာကီပရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်အဲ့တော့တစ်ခါတစ်လေကျွန်တော်တို့တိုက်ပွဲကြာလာပြီလေအားမလို့အားမရဖြစ်တာရှိပါလေဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်သက်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းကိုအောင်းမြင်ရမယ်ဆိုတဲ့စိတ်ထားမျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်းမြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးလည်းလေးစားပါနော
်ဟုတ်ကဲ့ပါမားလာတဲ့ဂျာကအချိန်ပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ဘောမျိုးမင
်းဟုတ်ကဲ့ကျေးဇူးတင်ပါ
ကြကြသိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဆရာဝန်ကြီးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းခဲ့တာပါဗုဒ္ဓဘုရားနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြမှာပါရှင
်ကိုဗစ်မျိုးကွက်တဲ့ Omicron ကိုတောင်အာဖရိကမှာတွေ့ရှိကြောင်းတရားဝင်အတည်မပြုခင်ကတည်းကနောက်ယောပမှာရောက်ရှိနေပြီဖြစ်ကြောင်းအထောက်အထားအသစ်တွေထွက်ပေါ်လာပါတယ်။နယ်သာလန်နိုင်ငံကိုတောင်အာဖရိကကနေလေကြောင်းကနေရောက်လာတဲ့ခရီးသွားတွေမှာကိုဗစ်ပိုးသစ်ကူးစက်မှုပထမဆုံးအတည်ပြုခဲ့တဲ့ပြီးခဲ့တဲ့တောက်ကြနေ့မတိုင်ခင်သတင်းတပတ်တိတိဆောတဲ့နိုဝင်ဘာလ16ရက်နေ့မှာကတည်းကယောဂပိုးသစ်ကိုဓာတ်ခွဲနမူနာတွေ့ရှိထားကြောင်းအင်္ဂါနေ့မှာပဲတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲသည့် Omicron ကူးစက်ခံထားရသူတွေပထမဆုံးတွေ့ရှိတဲ့အကြောင်းဂျပန်နဲ့ပြင်သစ်တို့ကအင်္ဂါနေ့မှာအတည်ပြုပါရယ် Omicron ကိုရိုနာဗိုင်းရပ်စ်မျိုးကွဲရဲ့ကမ္ဘာလုံးဆိုင်ရာအန္တရာယ်အလွန်များကြောင်းပြင်းထန်တဲ့အကျိုးဆက်တွေနဲ့ကူးစက်မှုတစ်ချိန်တုန်းမြင့်လာနိုင်တဲ့အကြောင်းကနဦးတွေ့ရှိချက်တွေကိုအခြေခံပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတတိပေးထားပါရယ်ရုရှားအနေနဲ့ယူကရိန်းနိုင်ငံအပေါ်ရန်လိုတဲ့ပြုမှုဆောင်ရွက်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာမယ်ဆိုလို့ရှိရင်ပြင်းထန်တဲ့နောက်ဆက်တွဲအကျိုးဆက်ရလဒ်ကိုခံစားရလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကလင်ကသတိပေးပြောကြားပါရယ်ယူကရိန်းနိုင်ငံမှာရုရှားတပ်တွေရဲ့လှုပ်ရှားမှုပေါ်အမေရိကန်အနေနဲ့အထူးစိုးရိမ်မိကြောင်းလက်ဗီယာနိုင်ငံမျိုးတော်ရီဂါကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကလင်ကလက်ဗီယာနိုင်ငံသားဝန်ကြီးနဲ့အင်ကာနေမှာပြုလုပ်တဲ့ပူတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်အမေရိကန်ကသတ်မှတ်ထားတဲ့ပြည်ပအကြမ်းဖက်ဝါရာဇွဲအဖွဲ့အစည်းအစည်းအင်းကနေကိုလံဘီယာမက်စ်ဝါရီသဘုံအဖွဲ့ဟောင်းကိုဖယ်ရှားလိုက်ပါတယ် FARC လို့ခေါ်ကြတဲ့ကိုလံဘီယာဒေါ်လာရေးလက်နက်ကင်အဖွဲ့ကိုတရားဝင်ဖျက်သိမ်းပြီးလက်နက်ဖြုတ်သိမ်းရေးအမေရိကန်နဲ့ကိုလံဘီယာအကြားသဘောတူပြီးခဲ့တဲ့နောက်9နှစ်အကြာမှာအခုလိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနေမှာထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ
်ကျေးဇူးတင်ပါတယ်ရှင်တရင်အချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါရှင်ဗုဒ္ဓဘုရားနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့နဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်ကျွန်မကအင်ဂျင်နိုင်ပါ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ဘေးအန္တရာယ်အတွေ့အကြုံကနေကင်းဝေးကြပါစေရှင်
This program has come to you from the Voice of America, Washington.